Syria ရွှေ့ပြောင်းဝင်ရောက်သူ300လောက်ပါတဲ့ငါးဖမ်းတင်မောတစီမြေထဲပင်လယ်ထဲမှာမျောနေတာတွေ့ရလို့ကဲတင်ခဲ့ရတယ်လို့အီတလီကမ်းခြေဆောင်တပ်ကပြောပါတယ်။အမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်စုစုပေါင်း281ယောက်တို့ကိုစနေနေ့ကသူတို့စီးနှင်းလာတဲ့တင်မောဘော်ကနေကယ်ဆယ်လိုက်ရတာဖြစ်ပါတယ်။လိုက်ပါလာသူတို့တွေကကျန်းမာရေးချို့တဲ့နေကြတယ်လို့လည်းတာဝန်ရှိသူတို့ကပြောပါတယ်။ပြီးခဲ့တဲ့နှစ်ကလမ်ပီဒူဆာကျွန်းအနီးမှာခေလွန်ခွင့်ရာရေးထွက်ပြေးလာကြသူတွေရဲ့တင်မောတစဉ်မှောက်ခဲ့လို့အနည်းဆုံးလူ359ယောက်တို့သေဆုံးခဲ့ရပြီးနောက်ပိုင်းအီတလီအစိုးရကဒီရွှေ့ပြောင်းအခြေချသူတွေကိုကင်းလည်စောင့်ကြည့်ရေးတိုးမြှင့်လှုံ့ဆော်ခဲ့တာဖြစ်ပါတယ်။စစ်ပွဲတွေဆင်းရဲမွဲတေမှုနဲ့နိုင်ငံရေးအကျပ်အတဲတို့ကနေလွတ်မြောက်ရေးအရှိအလဲပိုင်းနဲ့အာဖရိကဒေသကရွှေ့ပြောင်းအခြေချသူတွေဥရောပကိုဝင်ရောက်ဖို့ရမှာအီတလီကအဓိကဝင်ပေါက်လမ်းဖြစ်ပါတယ်။ဒီနေ့ထဲမှာရောက်ရှိလာကြတဲ့များလှစွာသောရွှေ့ပြောင်းအခြေချသူတွေအရေးအီတလီနိုင်ငံဟာအကျပ်ရိုက်နေရပါတယ်ရှင်။